မနေ့စနေနေ့ကရခိုင်ပြည်နယ်မောင်းတော်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်သမားတွေတိုက်ပွဲထပ်ပြီးတော့ဖြစ်ခဲ့ပြီးတော့တမရော်ရရှိတအူးနဲ့အကြမ်းဖက်သမားချက်ဦးတေဆုံးခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ဒေါက်ဆန်စုကြည်ဦးဆောင်နဲ့ NLD အစိုးရအနေနဲ့နေဆက်လုံခြုံရေးပြည်ထနာကိုစီရင်နိုင်ငံရေးအမြင်နှစ်ခုပေါင်းပြီးတတိယရကတတိယရောက်ဂိုင်တွယ်ဖြည့်ရှင်းဖို့လိုအပ်နေကြောင်းကိုမြန်မာစီရင်အကဲခတ်တွေကတုံ့တက်နေကြပါတယ်။မန်အင်ဂျီနိုင်ငံပြည်စုံကိုပြောပြပေးပါမယ်။
နိုဝင်ဘာလ၁၂ရက်နေ့နက်နက်စောပိုင်းမောင်းတော်မြို့နယ်မယင်းတောင်ကျေးရွာအနီးမှာလက်နက်ငယ်ဒါလှန်မိန်းတွေကိုးစီးကင်ထားတဲ့အကြမ်းဖက်သမား60ခန်းလောက်ဟာနယ်မြေရှင်းလင်းရေးဆင်းနေတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တန့်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့ကြောင်းမြန်မာအစိုးရဘက်ကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ အဲ့ဒီတိုက်ပွဲမှာတပ်မတော်ဘက်ကယာယီတပ်ရင်းမှုတအူးကြာဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အလားတူလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေစီးနင်းလိုက်ပါလာတဲ့မော်တော်ယာဉ်တွေကိုမနေ့စင်နာရီပတ်ဝန်းကျင်လောက်မှာအကြမ်းဖက်သမားတွေကလက်လုံမိုင်းတစ်လုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့အစိုးရသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်တွေဘက်ကလည်း ထားပါတယ်။လက်လုတ်ဘုံတွေဒုတ်ဓာလှန်တွေသုံးကြီးတိုက်နေတဲ့အကြမ်းဖက်တိုက်ခိုက်မှုမျိုးကိုစစ်အင်အားတောင့်တင်းတဲ့မြမတက်မတော်အနေနဲ့ဘာကြောင့်နှိမ်နှင်းနိုင်ခြင်းမရှိသေးသလဲဆိုတဲ့မေးခွန်းကိုအများပြည်သူကမေးလာနေကြပါတယ်။ဒါနဲ့ပတ်သက်လို့မြမစီရေးအကဲခတ်လက်ဖြင့်1992ခုနှစ်မောင်းတော်အရေးနှိမ်နှင်းမှုမှာကိုရိုင်းအတွေ့အကြုံရှိခဲ့သူလည်းဖြစ်တဲ့စစ်ထောင်နှန်းကြီးအရာရှိဟောင်းဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့နိုင်ငံမှာနိုင်ငံတော်လုံခြုံရေးအတွက်ကိုဒီတက်မတော်ထောင်လိုက်ရေးကောတနေ့ထောင်လိုက်အဖွဲ့တီးတီးကဘာတည်းမှရယူပြီးတော့မှထောင်လိုက်နှင်းရတွေကိုသုံးချနိုင်တဲ့မတက်ကြမှုတင်းလုံခြုံရေးတိုင်းမှာဘာမှမရတဲ့နေသားမျိုးကျွန်တော်ရှိပါတယ်အဲ့တော့တတိမရတဲ့တကြောင်မလို့ကျိုတင်ပြစင်မှုပါညာဘာမှလှုပ်ထားတဲ့နေသားမလှုပ်နိုင်ဘူးနံပါတ်1ဝန်ထမ်းတွေပါဝင်ပေါ့လေရဲဟောတနေ့ဒီအဖွဲ့ကြီးအားလုံးကနေသတိတာမှာအင်တာမကျွန်တော်တို့တင်းတင်းရဖြစ်ပါတယ်အခုတင်းတော့ဒီလက်ပေးလိုက်ယူကိစ္စအလွန်များပါတယ်အဲ့ဒီမှာရှိတဲ့ဒီမူစင်တို့အများစုကလည်းတို့ပတ်ဆံကိုကျွန်တော်တို့ရှင်းပြောတော့ဒေါ်လာကိုပေးပြီးတော့ကိုဒီကရပြောင်းလုပ်တဲ့အနေအထားမျိုးတွေရှိပါတယ်ဝန်ထမ်းတွေအနေနဲ့လက်လာပတ်ပေါ်မှာတာယာတဲ့အခါမှာကိုလုံးဝမဲ့တာဝန်ကိုကိုမိတဲ့အနေအထားမျိုးရှိပါတယ်နံပါတ်3လူကြီးတွေအပိုင်းပေါ့လေတာဝန်ရှိတဲ့သူတွေအပိုင်းနေတယ်လေဒီဒေတာကတော့ဘင်္ဂလားဒေ့ရှ်ကတော့အပြေလောက်ရင်းကြည့်ပါဦးကွာဘာမှမဖြစ်တော့ပါဘူးကွာဆိုတော့ပေါ်ပေါ်ရွရွတွေးတာခေါ်တာရှိပါတယ်
အရင်ဗိုလ်ချုပ်မူကြီးတန်းရွှေစစ်ဆိုးရလက်ထက်တွေတုန်းကအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေကိုတက်မတော်ကနေရရဆက်ဆက်နှိမ်နှင်းခဲ့တဲ့ဖြစ်ရပ်တွေရှိခဲ့ကြောင်းဦးအောင်လင်းထွတ်ကပြောပါရယ်။ဒါပေမဲ့အခုဒေါင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာစီရင်နိုင်ငံရေးအမြင်ပူပေါင်းပြီးထိထိရောက်ရောက်ကင်တွယ်ဖြေရှင်းသင့်တယ်လို့သူကဆိုပါရယ်
။ဒီကိစ္စကိုတော့နိုင်ငံခေါင်းဆောင်အနေနဲ့ပေါ့ဒေချေကကကင်တွယ်ပြီးတော့မှတော့ဖြေရှင်းပေးသင့်တယ်လို့ကျွန်တော်ထင်တယ်။အခုလက်ရှိနိုင်ငံရေးသမားတွေဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကိုကျွန်တော်တို့ကသုံးပြတဲ့တယ်အခုချိန်မှာလူခုရေးတစ်ခုတည်းလဲကျွန်တော်ကြည့်လို့မရဘူးဟိုကစဘက်ကလည်းစစ်တပ်ဘက်ကလည်းပြင်းပြထန်ထန်လုပ်လို့မရဘူးအဒီနှစ်ခုကြားမှာအချက်နဲ့ balance ပေါ့လीလုံနိုင်ဖို့အတွက်ကနိုင်ငံရေးသမားတွေရဲ့ပါပါနနတို့ပို့ပဲကျွန်တော်လိုလိမ့်မယ်တင်တယ
်မောင်းတော့ဒေတာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အင်ဂျီချင်းဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်မွတ်စလင်နိုင်ငံကအစိုးရတွေနဲ့အမေရိကန်ပြည်ထောင်စုအစိုးရနဲ့ပါဒေါင်ဆန်းစုကြည်ကိုယ်တိုင်တိုက်ရိုက်အပြန်လှန်ဆက်သွယ်ဆွေးနွေးမှုတွေရှိနေကြောင်းသမရယုံပြောခွင့်ရဦးစော်ထေကသတင်းထောက်တွေကိုပြောဆိုထားပါတယ်ရှင်